နိုင်ငံခြားသားရွှေပြောင်းလို့တမလေးဦးကိုလူမောင်ခိုကံကူးမှုနဲ့ဖမ်းဆီးခံထားရတဲ့လက်တူလက်တောင်းလုပ်တဲ့အမျိုးသားတူကိုမလေးရှားတရားရုံးတစ်ခုကတရားစွဲဆိုလိုက်ပါတယ်။တရားစွဲခံထားရတဲ့အသက်38နှစ်အရွယ်ရာဇီဟာလင်ဆိုသူရဲ့အမှုကိုတရားရုံးရဲ့အကြီးအကဲအရာရှိမာရာရှိမူစတာဖာဖာကြားစင်မှာရှောက်လဲကျဲမှတန်းတစုံတရားမပါရှိပါဘူး။မလေးရှားနိုင်ငံကိုတာဘူရူမြို့ရဲ့ခုတ်လာနတ်အယမနေထိုင်တဲ့ရာဇီဟာလင်ကိုမြန်မာနိုင်ငံသားပဲလို့ယူဆတဲ့လူလေးဦးကိုနိုင်ငံတွင်တရားမဝင်ခိုးသွင်းလာမှုနဲ့တရားစွဲဆိုထားတာပါမလေးရှားနေကြားဆောင်တပ်ဖွဲ့ကသူ့ကိုဒီဇင်ဘာလ12ရက်နေ့တုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်ထောင်ဒဏ်15နှစ်ဒါမှမဟုတ်ဒဏ်ငွေဒါမှမဟုတ်ပြစ်ဒဏ်နေရာစလုံးကိုကြာခံရနိုင်တဲ့လူမောင်ခိုကုန်ကူးမှုတိုက်ဖျက်ရေးမှုနဲ့သူ့ကိုတရားစွဲဆိုထားတာဖြစ်ပါတယ်ရှင်